ာနာသိမ်းပြီးနောက်ဆန္ဒပြပွဲတွေပေါ်စစ်ကောင်စီတပ်တွေကအကြမ်းဖက်ပစ်ခတ်နေနေတာ CDM လှုပ်ရှားသူတွေကိုဖမ်းဆီးတာပြင်အခုနောက်ပိုင်းဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့ဖြစ်နေတဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်နဲ့ကပ်နေတဲ့အိန္ဒိယနိုင်ငံမီဇိုရမ်မြို့နယ်ဘက်ထွက်ပြေးလာကြတဲ့ဒုက္ခသည်3000ကျော်ရှိနေတယ်လို့မီဇိုရမ်အခြေဆိုင်ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ်လက်ရှိမီဇိုရမ်ဘက်မှာခိုးလုံနေကြတဲ့စစ်ဘေးဒုက္ခသည်တွေဟာနေထိုင်စားတောက်ရေးအခက်အခဲနဲ့ရင်ဆိုင်နေရပြီးမတမ်းမမာသူတွေကိုဗစ်ကရောဂါဖြစ်နေကြသူတွေလည်းရှိနေကြတယ်လို့ချင်းလူအခွင့်အရေးအဖွဲ့ကဆလိုင်းထောင်ကျုံးမြန်ကပြောပါတယ
်စစ်ဘေးဆောင်တွေအမြလို့အစားတော့အရင်ခက်ခဲကြတယ်ဟုတ်တချို့တွေအမြနဲ့ပြီးကြတယ်ဆိုတော့အဲ့ဒီတချို့တွေပစ္စည်းတွေလည်းတိတ်ပြီးမပါတဲ့လူတွေများလေအဲ့ဒါကြောင့်မလို့ဒုက္ခရောက်ကြတယ်အခုကရှင်တော့ရှင်တွေကဟောချက်ဖူးတအားခက်နေပြီအဲ့ဒါတော့မဆာတော့မခက်တယ်အဲ့ဒါဒုက္ခတွေတအားများတယ်အခုပါတော့ဆိုတော့ကဲ့ရောကလည်းအခုကရှင်တော့ကိုဗစ်ရောကလည်းတအားပြင်းနေတယ်ဆိုတော့အများအပြားကဥပမာဒီဆောင်တွေလည်းတအားကိုဗစ်ကဲ့ရောကကြောင့်ဖျားတဲ့လူတွေအများများတယ်အဲ့ဒါဒုက္ခအရန်ကြုံကြတယ်
ဒုက္ခသည်တွေကအစာတောက်တာမကငွေရေးကြီးကအစာအခက်အခဲဖြစ်နေတာကြောင့်နေမကောင်းဖြစ်ပေမဲ့ဆေးဝါးပစ္စည်းတွေမဝယ်နိုင်ဘူးလို့အိန္ဒိယနိုင်ငံချမ်ပိုင်းဖာခွန်ကျေးရွာမှာခိုးလုံနေကြတဲ့မြန်မာဒုက္ခသည်တို့ကပြောပါတယ်
။ငွေရေးကြီးပဲဖြစ်ခဲ့တယ်သူတို့။အဲကြောင့်လည်းဆိုတော့အခုဒီမှာဆေးဝါးတော့ရှိတယ်။ဒါပေမဲ့ဝေဖို့ကပိုက်ဆံမရှိဘူး။ဒီမှာပိုက်ဆံချဖို့လေဒီကကျေးရွာကြီးဆိုတော့လေပိုက်ဆံချဖို့နေရာတွေလည်းမရှိဘူး။တစ်ဖက်မှာကိုဗစ်လည်းများသေးတယ်ဆိုတော့လေအဲ့လိုရခက်ကြုံရတာပေါ့နော
်သူတို့ခုံလုံးနေတဲ့ဖာခွန်ကျေးရွာမှာမြန်မာနိုင်ငံကဒုက္ခသည်925ဦးရှိပြီးအဲ့ဒီထဲမှာ50ကျော်လောက်ကကိုဗစ်ဖြစ်ပွားနေတာလို့ပြောပါတယ်ကိုဗစ်ကြောင့်အသက်80ကျော်အဖွားအုံ2ဦးသေဆုံးသွားတယ်လို့ပြောပါတယ်မီဇိုရမ်ပြည်နယ်လူမှုအဖွဲ့အစည်းတစ်ခုကအစားအသောက်လာလှူပေမဲ့ကိုနီးကိုဟန်နဲ့နေထိုင်စားသောက်ရတာကြောင့်အခက်အခဲဖြစ်တယ်လို့အဲ့ဒီခုံလုံးလာတဲ့ဒုက္ခသည်ကဆက်ပြောပါတယ်
ဒီဇိုရမ်ပြည်နယ်ရဖွဲ့စည်းတခုကတော့တလမှာတစ်ခါလောက်အဲ့လိုမျိုးဆန္ဒပေးတယ်ဆန္ဒပေးတယ်ဆိုတော့လူဦးရေနဲ့ပေးတာပေါ့လူကြီးဆိုရင်တပီလောက်ရတယ်ဥပမာကျွန်တော်ဆိုတော့3ယောက်ကလေးရငယ်တစ်နှစ်ပဲရှိသေးတယ်ဆိုတော့ကလေးရတပီဝတ်ပေါ့အဲ့ကျွန်တော်ဇူလိုင်လမှာဒီမှာရောက်တာနဲ့အခုကဟိုက3ခါတော့ရတယ်လေးလအတွင်းမှာ9ပီခွေးရတယ်အလူနည်းနည်းစီပေါ့ပြီးတော့ကလပဲနည်းနည်းစီအဲ့လိုမျိုးရတယ်ပြီးတော့အဝတ်စားဒီကဒီ second hand ဒီပေါ့နော်အဲ့သူတို့ကပြီးတယ်အလုံးတော့ကျွန်တော်မသိသေးနဲ့ခက်ခဲတယ်လို့တော့တအားခက်ခဲမှာ
လက်ရှိမှာအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ထဲထွက်ပြေးတိတ်ဆောင်လာကြတဲ့မြန်မာဒုက္ခသည်3000ကျော်ရှိနေသလိုအိန္ဒိယနယ်စပ်ချင်းပြည်နယ်ထန်တလန်မြို့နယ်ကကျေးရွာအသီးသီးမှာလည်းနောက်ထပ်တိတ်ဆောင်နေတဲ့စစ်ဘေးဒုက္ခသည်3000လောက်ရှိတယ်လို့မီဇိုရမ်အခြေဆိုင်ချင်းလူအခွင့်အရေးအဖွဲ့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဆောင်လင်းက VOA ကိုပြောပါတယ
်ဒီဟာကရည်ရှိပြဿနာတစ်ခုဖြစ်လာလိမ့်မယ်အဲဒီထင်ကြလို့ရှိရင်ဒီနိုင်ငံတကာတိုင်ဝမ်ကဒီချက်ပံပေးမှုအတော်အရေးကြီးလာလိမ့်မယ်ကျွန်တော်မကြောက်တော့ဒီအချိန်မှာရောက်ရှိနေပြီးရဲ့ဒုက္ခတွေဒီအပြစ်မကဘူးဟိုကကမှကျန်ရှိနေသေးတဲ့IDP တွေကိုချက်ပံပေးဖို့လေဒီနိုင်ငံတကာတိုင်ဝမ်ရဲ့ဒီချက်ပံကူညီမှုကျွန်တော်အများကြီးလိုအပ်လာလိမ့်မယ်အဲ့ဒါကြောင့်လေဒီနိုင်ငံတကာတိုင်ဝမ်ကိုကျွန်တော်တို့ဒီရှေ့ချတော့ဖွေရနေတောင်းဆိုချင်တာဒီဖက်ကနေ cross border assistance ပေးနိုင်ဖို့ဟို assistance နေလုပ်ပေးထားစီချင်ပါတယ
်ဒေသခံကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီတပ်တွေသာတိုက်ပွဲပြင်းထန်နေတဲ့ချင်းပြည်နယ်တဝိုက်မှာစစ်တပ်ကအင်အားတိုးချဲ့နေပြီးနေမြေရှင်းလင်းမှုတွေလုပ်ခါတဲယူပို့ဆောင်ရေးလမ်းကြောင်းတွေအားလုံးပိတ်ဆို့တင်းဆက်ထားတာကြောင့်အိန္ဒိယနယ်စပ်ထန်တလန်ဘတ်ချန်းကစစ်ဘေးဒုက္ခသည်တွေအတွက်စားနပ်ရိက္ခာတည်ယူပို့ဆောင်လို့မရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါရယ်။မီဇိုရမ်ဘတ်ခိုလုံလာတဲ့ဒုက္ခသည်တွေဟာ IDP ခန့်မှာနေထိုင်သူတွေရှိသလိုကိုယ့်အစီအစဉ်နဲ့တဲထိုးနေတာကြောင့်အိမ်ငှားနေတာဆွေမျိုးအိမ်မှာနေထိုင်သူတွေရှိပါရယ်။စီဗီဒုက္ခသည်တွေတစ်နေ့ထက်တစ်နေ့ပိုများလာတာနဲ့အတူစားရေးတောက်ရေးအခက်အခဲတွေကိုနိုင်ငံတကာအဝိုင်းဝန်းကကူညီပေးဖို့လိုအပ်နေတယ်လို့ CHRO ရဲ့ဒုတိယအမှုဆောင်ဒါရိုက်တာဆလိုင်းဆောင်လင်းကပြောပါတယ်မြန်မာနိုင်ငံဘက်ကထွက်ပြေးလာကြတဲ့ဒုက္ခသည်တွေကိုမီဇိုရမ်အစိုးရကကူညီထောက်ပံ့မှုတွေမလုပ်သေးဘူးလို့ချင်းလူအခွင့်အရေးအဖွဲ့ CHRO ကပြောပါတယ် လောလောဆယ်ဒုက္ခတွေအနေနဲ့မီဇိုရန်လူမှုအဖွဲ့အစည်းနဲ့နိုင်ငံသားရောက်ချင်းလူမျိုးအတိုင်းဝိုင်းတွေရဲ့အကူအညီကိုအားကိုးနေကြရပေမဲ့လိုအပ်ချက်တွေအများကြီးရှိသေးတယ်လို့ပြောပါတယ်ရှင်။